အခန်းကြီး34အငယ်1မှ5ဒါဝိဒ်သည်အဘိမလက်မင်းရှေ့မှထူးခြားသောအချင်းအရာကိုပြုသည်ဖြင့်နှင်တုတ်ချင်းကိုခံရ၍ထွက်သွားသောအခါဆက်ဆိုသောဆာလံငါသည်ခတ်သိမ်းသောကာလတို့၌သာရဖျားကိုကောင်းချီးပေးမည်ဂုံချေးစုတော်ကိုအစင်မပြတ်မွဲ့ဆိုမည်ငါဝိညာဉ်သည်သာရဖျားကိုအမိပြု၍ဝါကျွမ်းချင်းကိုပြုမည်နှိမ်ချလျက်ရှိသောသူတို့သည်ကြားသိ၍ဝမ်းမြောက်ကြပါစေသောငါနှင့်အတူသာရဖျားကိုချီးမွမ်းကြလော့နာမတော်ကိုတညီတညွတ်တီချီးမြှောက်ကြကုန်အံငါသည်သာရဖျားကိုရှာသောအခါနားထောင်တော်မူ၏ကြောင်မဲ့ဖွယ်သောအကြောင်းအလုံးစုံတို့အထက်ကငါကိုကယ်နှုတ်တော်မူ၏သာရဖျားကိုမျှော်ကြည့်ကြလော့အလင်းကိုရကြလိမ့်မည်မျက်နှာရှက်ကြောက်ခြင်းနှင့်ကင်းလို့ကြလိမ့်မည်အငယ်6မှ30ဤစင်းရဲသောသူ၏အဟိချင်းအတန်ကိုသာရဖျားသည်နားထောင်၍ခတ်သိမ်းသောစင်းရဲတဲ့ကကယ်လွတ်တော်မူ၏သာရဖျားကိုကြောက်ရွံ့သောသူတို့ပတ်လည်၌ကောင်းကင်တမန်တော်တို့သည်တတ်ချ၍ကယ်လွတ်တတ်ကြ၏သာရဖျားသည်ကောင်းမြတ်တော်မူသည့်အကြောင်းကိုမြည်ဆမ်း၍သိမှတ်ကြလောကိုယ်တော်ကိုခိုလွန်သောသူသည်မင်္ဂလာရှိ၏။သာရဖျား၏တန်ရှင်းသူတို့သာရဖျားကိုကြောက်ရွံ့ကြလော့။ကြောက်ရွံ့သောသူတို့၌ဆင်းရဲခြင်းမရှိရာ။ခြင်းသေးတို့သည်ဆင်းရဲ၍ငတ်မွချင်းကိုခံရတော်လဲ။သာရဖျားကိုရှာသောသူတို့၌ကောင်းသောအရာတစ်စုံတစ်ခုမျှမလိုရာ။အငယ်7မှ15အချင်းသူငယ်တို့လာကြလော့။ငါစကားကိုနားထောင်ကြလော့သာရဖျားကိုကြောက်ရွံ့ခြင်းတရားကိုတင်တို့အားငါသွန်သင်မည်ကောင်းမွန်သောအရာကိုတွေ့မြင်မည်အကြောင်းအသက်ရှင်ခြင်းနှင့်တကွနေ့ရက်ကာလကိုတောင့်တလိုခြင်းသောသူမည်ဒီကားကိုရှာကိုမကောင်းသောအရာနှင့်ကင်းစေလော့နှုတ်ခမ်းလဲမှုသာစကားကိုမပြောစေနှင့်ဒူးစရိုက်ကိုလွှဲဆောင်၍သူ့စရိုက်ကိုပြုလော့သူတို့ဘာနဲ့အတင့်တင့်နေခြင်းကိုရှာ၍မိအောင်လိုက်လို့ဒါဝရဖျားသည်ဖြောင့်မတ်သောသူတို့ကိုကြည့်ရှုတော်မူ၏သူတို့အဟိတံကိုလည်းနားထောင်တော်မူ၏အငယ်16မှ22ဒူးဆိုင်ကိုပြုသောသူတို့ကမြေကြီးပေါ်မှာအောင့်မေ့စရာအမှတ်မျှမရှိစေခြင်းဟာပယ်ရှင်းမိအကြောင်းဒါဝရဖျားသည်မျက်နှာထားတော်မူ၏ဖြောင့်မတ်သောသူတို့သည်အော်ဟစ်သောအခါဒါဝရဖျားသည်နားထောင်၍သူတို့ကိုခတ်သိမ်းသောဆင်းရဲတဲ့ကကယ်လွတ်တော်မူ၏ဒါဝရဖျားသည်ကြိုးပဲ့သောစိတ်ရှိသောသူတို့နှင့်နှလုံးချေခွဲသောသူတို့ကိုနီးတော်မူ၏နောင်တရှိ၍စိတ်နှိမ်ချသောသူတို့ကိုလည်းကယ်တင်တော်မူ၏ဖြောင့်မတ်သောသူသည်များစွာသောဒုက္ခဆင်းရဲကိုခံရတော်လေဒါဝရဖျားသည်ခတ်သိမ်းသောဒုက္ခဆင်းရဲတဲ့ကကယ်လွတ်တော်မူ၏သူ၏အယိုးရှိသည်များတို့ကိုစောင့်ရှောက်တော်မူသည်ဖြစ်၍တချောင်းမြမကျိုးမပဲ့ရမတရားသောသူမူကားဘေးဖြင့်အသက်ဆုံးခြင်းသို့ရောက်ရမည်ဖြောင့်မတ်သောသူကိုမုန်းသောသူတို့သည်အပြစ်စင်ခြင်းကိုခံရကြမည်ဒါဝရဖျားသည်မိမိကျွန်တို့၏အသက်ဝိညာဉ်ကိုရွေးနှုတ်တော်မူသည်ဖြစ်၍ကိုရောကိုခိုလုံသောသူတစ်စုံတစ်ယောက်မြအပြစ်စင်ခြင်းကိုမခံရ